နျူကလ িয়ার နဲ့ထုတ်လုပ်ဖို့ကြိုးပမ်းမှုတွေကိုထိန်းချုပ်ဖို့တောင်းဆိုနေရတယ်ကိုမြက်ကိုရီးယားကအန်တိုနီရဲ့အပေါ်တိမခံနိုင်တော့ကြောင်းပြောဆိုနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကမြက်ကိုရီးယားပေါ်ခက်ချင်းချင်းတုံ့ပြန်တဲ့သဘောထားတွေမကြသေးရင်ငါဆက်လို့ပြောဆိုလာနေပါတယ်
။ And those who would challenge our resolve or our readiness should know we will defeat any
American ရဲ့ပြတ်သားမှုနဲ့အသိဉာဏ်ထားမှုစိတ်ခေါ်ရှင်တဲ့သူတွေသိထားမှာကတော့ဘလို့တက်တက်မှုမျိုးကိုမဆိုအနိုင်ယူချိန်မုံတော့မှဖြစ်တယ်လို့တမင်ယူကြပဲဖြစ်ဖြစ်ဒီကိလလည်းနဲ့ပဲဖြစ်ဖြစ်အတုံးပြတက်ခိုက်မှုတွေကိုအမေရိကန်ကအင်အားအလုံးရင်းနဲ့တတိယရောက်တုံ့ပြန်သွားမှာဖြစ်တဲ့အကြောင်းဂျပန်နိုင်ငံမှာရရှိနေတဲ့အမေရိကန်ဒုတိယသမ္မတမိုက်ပန်ဆာအမေရိကန်လေးရင်တင်သင်းမောမှာဒီနေ့ပြောကြားတဲ့မင်းငွန်းနဲ့သတိပေးလိုက်တာဖြစ်ပါတယ်။ကိုရီးယားကျွမ်းမှာနျူကလ িয়ার လည်းနဲ့ကင်းစင်ရေးယူမဲချက်တွေကိုအကောင့်အထည်ဖွင့်နိုင်အောင်အမေရိကန်နေနဲ့ဆက်လက်ကြိုးပမ်းသွားမယ့်အကြောင်းမနေ့ကတော့တိုကျိုမြို့မှာပြောကြားခဲ့ပြီးတဲ့နောက်ဒုတိယကထပ်မံပြောကြားသွားတာပါ။ဒီနေ့တိုင်းတောင်ကိုရီးယားနိုင်ငံကိုရောက်ရှိစေမှာလဲမဟာဗျူဟာချက်ချအမေရိကန်ကစိတ်ရှည်စည်းကမ်းခဲ့တဲ့ကာလကုန်ဆုံးသွားပြီဖြစ်တဲ့အကြောင်းတမန်တော်ဘရက်အိုဘားမားရဲ့မူဝါဒဟောင်းကိုညှိနှိုင်းပြီးပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်လို့နိုင်ငံပေါင်းစုံကိုစဉ်းစားနေတဲ့အကြောင်းအမေရိကန်သမ္မတရဲ့အမျိုးသားလုံခြုံရေးအချံပေးဒုတိယဖော်ချုပ်ကြီးအိတ်ချာမက်မာစတာကလည်း ABC ရုပ်မြင်သံကြားနဲ့မင်းမြန်ရဲ့တခုမှပြောဆိုထားတာပါ။ဒါမှမဟုတ်မြောက်ကိုရီးယားကိုစီးရီးယားအရေးယူဖို့လူကြီးမလူလေးမဲလို့ညော်လင်းတဲ့အကြောင်းလဲဒုဗိုလ်ကြီးမက်မာစတာကပြောဆိုသွားလိုက်ပါတယ်။တမခွန်ရဲ့မချလင်းက Twitter Internet လူမှုကွန်ရက်ကတစ်ချက်တည်းထဲမှာတော့မြက်ကိုရီးယားအစိုးရရန်ကားပြီးပြဿနာရှာနေတဲ့အစိုးရတရားဖြစ်နေလဲညင်ညွန်းပြောဆိုထားပါတယ်။